Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ไลโดมิเตอร์32 kHz 9393และ9383ไลโดมิเตอร์51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမွန်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဖားကန့်လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူ60ရှိတယ်လို့ KIO ကသတင်းထုတ်ပြန်ပါတယ်အာဆီယံအနေနဲ့အတိုက်ခံအင်အားစုတွေကိုအသိအမှတ်ပြုရေးအခုသတင်းပတ် CEO ဘက်မှဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ဗြိတိရှ်ဝန်ကြီးချုပ်တဲ့အဖြစ်ရီရှိဆွနတ်ကိုဗြိတိပြင်ကနေအသိအမှတ်ပြုလိုက်ပါပြီဒီသတင်းနဲ့အပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညမှာတင်ဆက်ပေးမယ့်ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ရဲ့တပ်မဟာ6နယ်မြေဖားကန့်ဒေသအနှံ့ပါကိုမြန်မာစစ်တပ်ကနေဘုံကျဲတိုက်ခိုက်ခဲ့တဲ့နောက်ပိုင်းတေဆုံးထိခိုက်ဒဏ်ရာရသူပျောက်ဆုံးနေသူစတဲ့အသေးပျောက်စီးရင်နေနဲ့ပတ်သက်လို့ KIO ဘက်ကို VOA ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။တေဆုံးတဲ့သူလူနာအလောင်းနဲ့ပေါ့နော်39ဦးရှိပါတယ်။အခုနာမည်မသိဘဲနဲ့အလောင်းပဲကျန်နေတဲ့ဟာတော့13ဦးရှိပါတယ်။နောက်ပျောက်သွားတာလည်း10ဦးထက်ရှိပါတယ်။ဆိုတော့အခုလိုလို့ဆေးရတော့ဒီတေဆုံးသွားတာတော့60ပေါ့နော်။
KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးနဲ့ VOA ဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်။နောက်အင်းစိန်ထောင်ဘုံခွဲပောက်ကွဲမှုရဲ့နောက်ပိုင်းမှာတော့ဒေါန်ဆန်းစုကြည်အတွက်ထောင်ဝင်စာပေးခွင့်နဲ့ကန့်သက်ခံရတာအပါအဝင်ထောင်တီးတီးကတရားခွင်နေနဲ့ထောင်ဝင်စာပေးပို့မှုအခြေအနေနောက်ဒီကနေ့မှာပဲဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပါတစ်ခုကိုဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်တဲ့ရွေးချယ်တင်မြှောက်လိုက်တဲ့အကြောင်းစတဲ့ဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်။ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KNA ရဲ့တပ်မဟာ6နယ်မြေဖားကန့်ဒေသမှာတနင်္ဂနွေနေ့ညကမြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အင်္ဂါနေ့ညပိုင်းအထိတေဆုံးသူ60ရှိပြီးထိခိုက်ဒဏ်ရာသူ55ယောက်ရှိတဲ့အကြောင်းနဲ့ပျောက်ဆုံးနေသူတွေလည်းကျန်နေသေးတဲ့အကြောင်းကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ် KIO ကချင်လွတ်မြောက်ရေးအဖွဲ့တီထောင်တဲ့62နှစ်ပြည့်အခမ်းအနားအကျိုးဂီတဖျော်ဖြေပွဲကျင်းပနေချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာပါစစ်ကောင်စီဘက်ကတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့နယ်မြေဟာ KNA ရဲ့ CA လှုပ်ရှားရာနယ်မြေဖြစ်ပြီးအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုတာမဟုတ်တဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်လူမျိုးရေးစခန်းတွေကို KNA နဲ့ PDF လက်နက်ကိုင်အဖွဲ့ပူးပေါင်းပြီးအချင်းချင်းတိုက်ခိုက်ခဲ့တဲ့အတွက်လိုအပ်တဲ့အတိုင်းတံပြန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့နိုင်ငံတကာလက်နက်ကိုင်ပြည်ပခဆိုင်ရာဥပဒေတွေနဲ့အညီထိတွေ့တိုက်ခိုက်မှုဆိုင်ရာစစ်မင်းတွေကိုလိုက်နာပြီးလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တာလို့သတင်းထုတ်ပြန်ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုအရသားတွေကိုအကာအကွယ်ပေးရမယ့်တာဝန်ဝတ္တရားအလေးမထားကြောင်းပြသတဲ့လို့ရအဖြစ်မြန်မာနိုင်ငံမှာရှိနေတဲ့ဥရောပသမဂ္ဂယုံနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတန်ယုံ16ခုတို့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံရေးဌာနကတော့အမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံတချို့ရဲ့ထုတ်ပြန်ချက်တွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတို့ရဲ့တာဝန်မဲ့ပြောဆိုချက်တွေအပေါ်ပြင်းထန်စွာကန့်ကွက်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်ဒေသမှာအနည်းဆုံးလူ50ထက်မနည်းသေဆုံးသွားခဲ့အောင်စစ်တပ်ကလေကြောင်းကနေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာဟာလူသားမျိုးတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကိုလွှဲတင်တယ်လို့အလူခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch HRW ကအင်္ဂါနေ့ကပြောလိုက်ပါတယ် HRW ရဲ့သူတည်ဒီမန်နီမောင်ကအခုလိုဆိုပါတယ
် Really really need to see the UN Security Council step up I mean they really should be passing this resolution
ကုလသမဂ္ဂလုံခြုံရေးကောင်စီကဓာတ်တဲ့ပူပြီးတိုးလှုပ်ဆောင်ဖို့တကယ့်ကိုလိုနေပါတယ်လို့မန်နီမောင်က AP သတင်းကိုပြောသွားခဲ့တာပါမြန်မာစစ်တပ်ကိုလက်လက်တင်ပို့တာပိတ်ဆို့အရေးယူဖို့ဆုံးဖြတ်ချက်တရက်ကိုချမှတ်ဖို့လဲသူကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။ဆေးရဆွေးမှုတွေကိုကျွလွန်တဲ့အထောက်အထားတွေရှိနေတာကြောင့်အနေဆုံးတော့အပြည်ပြည်ဆိုင်ရာတရားရုံးကိုပို့တင်တယ်လို့လဲသူကဆိုပါတယ်။လမ်းတွေကိုမြန်မာစစ်တပ်ကပိတ်ထားတာကြောင့်ဒါအရသူတွေစိတ်ကူးလို့မရအောင်တားဆီးထားတယ်လို့ဖြစ်နေတယ်လို့လဲသူကပြောသွားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးများလာတာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးတွေကအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရက်ပိုင်းအလိုမှာအခုလိုဘုံကျဲတိုက်ခိုက်တာဖြစ်ပါတယ်။
ကျေးရွေးဖွဲ့ရဲ့60နှစ်မြောက်နှစ်ပတ်လည်နေ့အကျိုးဖြစ်ဂီတာဖြောပြပွဲတက်ကိုအနမ်ပါကြေးရွာမှာကျင်းပနေစစ်တပ်ကလေကြောင်းဝါနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ခရိုင်အမှုဒန်းပေါင်းအရက်သား50ထက်မနည်းတိတ်ဆုံးသွားခဲ့ရတာဖြစ်ပါတယ်မြန်မာတိုက်ခန့်တွေကိုအာဆီယံဘက်ကတရားဝင်အသိအမှတ်ပြုဆက်ဆံဖို့နဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းရေးကိစ င်မှာမြန်မာနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်900ကိုပြန်လည်သုံးသပ်ဖို့အပြင်တခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံရေးဝန်ကြီးတွေဆွေးနွေးဖို့ရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံအရေးပိုပြီးထိရောက်တဲ့ချင်းကပ်မှုပုံစံထိုင်းပညာရှင်တွေရဲ့သဘောထားနဲ့သုံးသပ်ချက်တွေကို PPS သတင်းကရေးသားထားတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုတိုက်ရိုက်ထိတွေ့ဆက်ဆံဖို့လိုပြီးတွဲဆုံဆွေးနွေးနိုင်အောင်တာဝန်အနှင်းဖို့ဖြည့်ဆည်းပေးဖို့လိုအပ်မဲ့ကြောင်းထိုင်းနိုင်ငံတမဆတ်တက္ကသိုလ်အာရှရေးရာလေ့လာရေးဌာနကပမောက္ခဒူယာဘက်ပီချာရုရှ်ကလည်းပြောပါတယ်ဒီချိန်ထဲမှာပဲအာဆီယံအနေနဲ့မြန်မာနိုင်ငံကအမျိုးမျိုးသောအကြအတဲတွေကိုဖြည့်ရှင်းဖို့အတွက်အလုံးမဖြစ်တဲ့ဘုံသဘောတူညီချက်900အစားတရားခိုင်မာတဲ့လုပ်ငန်းအစီအစဉ်တရားနဲ့အစားထိုးလှုပ်ဆောင်တဲ့ကြောင်းအာဆီယံကောင်းဆောင်နေထိုင်မနေ့အောက်တိုဘာလ24ရက်နေ့မှာအရက်ဖက်လူဒုအဖွဲ့အစည်း459ဖွဲ့ကပေးပို့တဲ့ပူးတွဲစာထဲမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံကိုလုံခြုံစိတ်ချဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ခံကူညီမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအီရန်သမ္မတကြီးမန်ဆူချဗိုရှိကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟစီနာကိုဝန်ကြီးချုပ်အိမ်တော်မှာတွားရောက်တွေ့ဆုံခြင်းမှာအီရန်သမ္မတကြီးကသူ့နိုင်ငံရဲ့ရည်တည်ချက်ကိုပြောခဲ့တာလို့ဝန်ကြီးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူအီဆန်နူကာရင်ကတွေ့ဆုံပြီးတဲ့နောက်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ပြည်ထိုင်ပြင်းချားလ်စ်ကအစိုးရဖွဲ့ခိုင်းပြီးတဲ့အခါမှာရရှိဆူရက်ကပြည်ထိုင်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်ဆူနက်ကဘီအန်ချားလ်စ်ကိုဘတ်ကင်ဟမ်မန်းတော်မှာဒီနေ့အင်္ဂါနေ့မှာပဲတွားရောက်တွေ့ဆုံခဲ့တာပါဝန်ကြီးချုပ်တာဝန်ကိုလက်ခံပြီးတဲ့နောက်လက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအကြတဲတွေကိုချက်ချင်းကြိုက်တွေဖြည့်ရှင်းသွားမယ်အကြောင်းနဲ့တာဝန်သိမှုတာဝန်ခံမှုရှိတဲ့ဂုဏ်သိက္ခာရှိတဲ့အစိုးရတရက်ကိုဥဆောင်သွားပါမယ်လို့ဝန်ကြီးချုပ်သိက်ဆူနက်ကအခုလိုပြောလိုက်ပါတယ
် The government I lead will not leave the next generation your children
ကိုကမပေးနိုင်ခဲ့တာကြောင့်ကျွန်တော်ဥဆောင်တဲ့အစိုးရကနောက်မျိုးဆက်ခမည်းတော်ရဲ့ကလေးတွေမျိုးတွေအတွက်အကျွေးချန်ထားခဲ့လိမ့်မယ်မဟုတ်ပါဘူးစကလုံးနဲ့တိုင်းပြည်ကိုစီးလုံးလိုက်ပဲမဟုတ်ပါဘူး။လောက်ရက်တွေနဲ့သာတိုင်းပြည်ကိုစီးလုံးညီညွတ်အောင်လုပ်ပါမယ်လို့သူကပြောသွားခဲ့တာပါ။ Charles Bien ဟာ Richie Sunak ကိုမခံထားမိမှာပဲ Miss Lizzie Truss ရဲ့ဝန်ကြီးချုပ်ဖြစ်ကနှုတ်ထွက်စာကိုလက်ခံခဲ့ပါတယ်။ Sunak ကပြည်ထိုင်နိုင်ငံကြုံတွေ့နေရတဲ့စီးပွားရေးပြဿနာတွေကိုချက်ချင်းကိုင်တွယ်ဖြေရှင်းရမှာပါ။အစိုးရအဖွဲ့ကလည်းချက်ချင်းခံထားလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ Sunak ကအသားရောင်ရှိတဲ့လူမျိုးတွေတဲကပထမဆုံးအိန္ဒိယနယ်ပွားပြည်ထိုင်ဝင်ကြီးချုပ်လည်းဖြစ်ပါတယ်။သူဟာအသက်42နှစ်အရွယ်ပဲရှိသေးပြီးအနှစ်နေရာအတွင်းမှာအငယ်ဆုံးပြည်ထိုင်ဝင်ကြီးချုပ်လည်းဖြစ်ပါတယ်။သူဟာဒီနှစ်အတွင်းတတိယမြောက် Conservative Party ခေါင်းဆောင်ဖြစ်တဲ့အတိုင်းအမျိုးမျိုးကွဲနေတဲ့ပါတီကိုစီးလုံးညီညွတ်အောင်လည်းလှုပ်ဆောင်ရမှာဖြစ်ပါတယ
်။အန်တန်ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်ဒီအမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအတွင်းကအရက်ဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေအများဆုံးလုပ်နိုင်ရေးဝိုင်းဝန်းကူညီပေးကြဖို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ဆောင်းရာသီကိုနီကလာရန်နဲ့အမျှယူကရိန်းနိုင်ငံအတွင်းမှာရေဒန်းငွေနဲ့လျှက်စင်မီပြတ်တောက်သွားအောင်ရုရှားကရည်ရွယ်လှုပ်ဆောင်နေတယ်ဆိုတာသိတာနေကြောင်းဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ယူကရိန်းနိုင်ငံပြန်လည်ထူထောင်ရေးဆိုင်ရာညီလာခံမှာဥရောပကော်မရှင်ဥက္ကဋ္ဌကပြောကြားလိုက်တာပါ။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစလို့ရှစ်လတာကာလအတွင်းမယုံကြည်နိုင်လောက်အောင်ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တယ်လို့သူကပြောပါတယ်။ဒီညီလာခံကလည်းယူကရိန်းကိုဘလောက်ကူညီမယ်ဆိုတာနဲ့နိုင်ငံရေးအရသဘောတူညီချက်ရယူတာမျိုးတော့ပေါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ
။အမေရိကန်တရားရေးဌာနကတရုတ်ထောင်လိုင်းရာရှိနှစ်ကိုရှုဝဲသတင်းတွေခုတ်ယူမှုနဲ့တရားစွဲဆိုလိုက်ပါတယ်။ Huawei ကုမ္ပဏီပေါ်အမေရိကန်အစိုးရကတရားစွဲဆိုခဲ့ရမှာအဲ့ဒီအမှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုရရှိဖို့အတွက် ဆိုပါတရုတ်ထောက်လိုင်းရာရှိနေဟာအထူးစုံစမ်းထောက်လိုင်းဌာန FBI မှာအလုပ်လုပ်နေသူတယောက်ကိုတိမ့်သွင်းစီရင်ခဲ့တယ်လို့တရားရေးဌာနရဲ့ဆွဲဆိုချက်ကဆိုပါတယ်တကယ်တော့အဲ့ဒီ FBI ဝန်ထမ်းဟာတံပြန်ထောက်လိုင်းရဲ့ဝန်ထမ်းတယောက်ဖြစ်နေပါတယ်တရားရေးဌာနကတရုတ်နိုင်ငံသား73ယောက်ကိုအမှု3ခုနဲ့တရားဆွဲဆိုထားပါတယ်ခုအမှုပါမှာပါတဲ့သူတို့နှစ်ယောက်ကတော့ဒေါင်ခဲနဲ့ဂျန်ဝိုင်တို့ဖြစ်ကြပြီးတရုတ်ပြည်မှာနေထိုင်ကြသူတွေဖြစ်ပါတယ်ဟွာဝေးကုမ္ပဏီဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုချိတ်ချောက်နိုင်တဲ့နည်းပညာတွေရှိနေတယ်လို့အမေရိကန်စိုးရွားကရှုမြင်ပါတယ်။နည်းပညာကဏ္ဍကအမေရိကန်ကုမ္ပဏီတွေပြုတ်သွားအောင်တရုတ်စိုးရွားရဲ့အဆင့်အသီးသီးမှာလိန်လဲလက်ဖြတ်ခိုးယူတာတွေကိုပေါင်းဆက်ညှိနှိုင်းလှုပ်ဆောင်နေတာကျွန်တော်တို့တွေ့ရပါတယ်လို့ FBI ညွှန်ကြားမှု Christopher Ray က FBI ရဲ့ Internet စာမျက်နှာသတင်းစာရှင်းလင်းပွဲမှာပြောထားပါတယ
်။မြောက်ကိုရီးယားဟာနောက်ထပ်နျူကလ িয়ার ဆန္ဒမှုပြုလုပ်ဖို့အဆင့်အသစ်ဖြစ်နေပုံရတယ်လို့တောင်ကိုရီးယားသမ္မတယွန်းဆုယိုကပြောပါတယ်။
북한은 최근 유례 없는 빈도로 탄도 미사일 발사를 비롯한
남코리아가 맞정부의 쟁의에 뜻내 맞자대긴 칼라데 마 동지 산타 삐룩무리 럭상가데 앞인 얀로레 앞유무네 친척 뼈수라리 래 럭혀바레 에이 럭얏데 하 쿠라타마가 룬뇽이 강시의 송챵챵고 병 초포야 얍들로 나간가가 아탄와인고 신코라래 핏바레 다 앞인 뉴클리아 렛넷고 조팅 안티 베진 미시베 아통투 따메 소라고 루티신자 뼈챵타비 핏데 앞인 ခုနှစ် ကြိမ်မြောက် nuclear ဆန္ဒဖောက်ခွဲမှုလှုပ်ဆောင်မှုအဆင့်အသစ်ဖြစ်နေပြီလို့လည်းယူဆရတယ်လို့တောင်ကိုရီးယားသမ္မတကပြောသွားတာပါ။မြောက်ကိုရီးယားအနေနဲ့မကြာခင်ကာလတွေကလက်နက်ဆန္ဒခဲ့သလိုရန်လိုတဲ့ပြုမှုလှုပ်ဆောင်မှုတွေထပ်မလုပ်ဖို့ယွန်းဆုယိုးကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့သူ့ရဲ့ nuclear စီစဉ်ကိုဆွန့်လွတ်ဖို့အတွက်လည်းသူကတောင်းဆိုထားပါတယ်ခင်ဗျ။
တနင်္လာနေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်တိုင်းကကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းစီထွန်ကြောင်းအနည်းဆုံးလူ9ယောက်သေဆုံးသွားခဲ့ပါတယ်။မိုးသက်ထာမုံတိုင်းဒီရေတက်နိုင်တဲ့အန္တရာယ်ကြောင့်မုံတိုင်းတိုက်ခိုက်တဲ့ဒေသတစ်ဝိုက်လူသိန်းနဲ့ချီပြီးအာဏာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပါတယ်။မုံတိုင်းမူဝင်ငွေလိုက်အစိုးရကလူပေါင်း1.5တန်းကျော်ကိုဘေးလွတ်ရာရွှေ့ပေးခဲ့တယ်လို့လည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆရာဝန်ကြီးအီနာမာရာမန်ကတနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်။ကာယူရာဒေသကအနည်းဆုံးလူပေါင်း2သိန်းကျော်လောက်ကိုကယ်ဆယ်ရေးစခန်းတွေကိုရွှေ့ပြောင်းပေးခဲ့တယ်လို့လည်းဒေသအုပ်ချုပ်ရေးမှူးနှစ်ယောက်ကိုကူကပြီး AFP သတင်းကဖော်ပြပါတယ်။2020တုန်းကလည်းဘင်္ဂလားဒေ့ရှ်ပင်လယ်ဘက်တိုက်ခိုက်ခဲ့တဲ့ဒုတိယအကြီးဆုံးစူပါဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယနိုင်ငံမှာလူပေါင်း100ကျော်သေဆုံးခဲ့ပါတယ
်။အောက်တိုဘာလ25ရက်အင်္ဂါညရဲ့ထိပ်တန်းရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးတမောင်သန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးဒီဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ်။ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာ6နယ်မြေဖားကန့်ဒေသမှာမြန်မာစစ်တပ်ကနေဘုံကျဲပြီးတော့တိုက်ခိုက်ခဲ့တဲ့နယ်မြေဟာ KIA ရဲ့စီရေးလှုပ်ရှားရာနယ်မြေဖြစ်ပြီးတော့အရက်သားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာမဟုတ်တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ KIO ကချင်လွတ်လပ်ရေးအဖွဲ့ကတော့ဒီနယ်မြေဟာတပ်စခန်းတစ်ခုမဟုတ်ဘဲခရီးသွားသူတွေခိတ္တအနားယူတဲ့နေရာဖြစ်တဲ့အကြောင်းနဲ့လေကြောင်းကနေအခုလိုမျိုးတိုက်ခိုက်တဲ့အတွက် KIO အမှုတန်းတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေအရက်သားပြည်သူတွေတေဆုံးခဲ့ရတဲ့အကြောင်းပြောပါရတယ်။လေကြောင်းတိုက်ခိုက်မှုအပြီး KIA တပ်မဟာ6နယ်မြေရဲ့နောက်ဆုံးအခြေအနေနောက်ထိခိုက်ဒဏ်ရာရသူတွေကိုကုသပေးနေတဲ့အနေအထားအသေးပြောက်စီရင်စတာတွေနဲ့ပတ်သက်ပြီး KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကို VOA မြန်မာပိုင်းစီစဉ်ကဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းထားတာစူဇာနာဆင်ပါရှင်
။ဟုတ်ကဲ့ဗိုလ်မှူးကြီးနော်ဘူးခင်ဗျာဒီထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲခင်ဗျာအတိအပြုချက်ပေးနိုင်တာဘယ်လောက်ရှိပါပြီလဲခင်ဗျာ
။ဟုတ်ကဲ့ခုတတိကတော့ကျွန်တော်တို့ဒီဆုံးတဲ့ဒီဆုံးတဲ့ဒူနာအလောင်းနဲ့ပေါ့နော်အဲတွေ့ရတာဟာတော့39ဦးရှိပါတယ်အဲ့ညမှာအခုနာမည်မသိဘဲနဲ့အလောင်းပဲဂျာနေတဲ့ဟာတော့13ဦးရှိပါတယ်နောက်ပျောက်သွားတာလည်းအဲဒီ10ဦးထက်ရှိပါတယ်ဆိုတော့အခုလိုလိုဆယ်တော့အဲဒီဒီဆုံးသွားတာတော့60အယောက်60ပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ရှိပါတယ်ခင်ဗျာ
ကျန်တဲ့ဟိုစေကုသနေတဲ့လူတွေရေအတွက်ကတော့ဘယ်လိုရှိပါလဲခင်ဗျ။အ
ဲ့ဒါကတော့ကုလလို့55ရှိပါတယ်။ဒါပေမဲ့တတိယတရားလည်းကျွန်တော်ရှာမတွေ့ရလည်းပါသေးပါတယ်အဲ့မှာ
။ဟုတ်ကဲ့။အဲစေကုသတဲ့အထဲမှာရောစိုးရင်ရတဲ့အခြေအနေရှိတဲ့လူတွေရှိပါသလားခင်ဗျ။အ
ဲ့ဒါလည်းပါပါတယ်။တတိယတရားတော့မစိုးရင်လည်းအစ်စ်နဲ့ပါပါတယ်။စိုးရင်လည်းအစ်စ်နဲ့ပါပါတယ်ဟုတ်ကဲ
့။ဟုတ်ကဲ့။ဟိုစောစောပိုင်းရဲ့သတင်းထွက်တာကဟိုအမှုပညာရှင်တွေကချင်အမှုပညာရှင်တွေလည်းထိခိုက်ဒိဆုံးသွားတဲ့အထဲမှာပါတယ်ဆိုပြီးသတင်းထွက်ပါတယ်ခင်ဗျာ ဟုတ်ကဲ့ပါပါတယ်ဟုတ်ကဲ့မှန်ပါတယ်ခင်ဗျလမ်းနေပိတ်ထားတဲ့အတွက်ကြောင့်ကုသရေးမလုပ်နိုင်မှုဆိုတဲ့အခြေအနေရောအခုပြန်ကောင်းပါပြီလားခင်ဗျအမကောင်းတယ်ဘို့ဟုတ်ကဲ့ကုသတိအဆင်မပြေသေးဘူးခင်ဗျဟုတ်ကဲ့ဒါဆိုလူနာတွေကိုကျွန်တော်တို့ဒီဆေးရုံတွေမှာသွားကုသနိုင်တဲ့အခြေအနေမရှိသေးဘူးပေါ့
ဟုတ်ကဲ့မရှိဘူးဟိုမြို့ပေါ်မှာကုသပို့ဆိုတာအဆင်မပြေဘူးကျွန်တော်တို့ကျွန်တော်တို့ခေတ်ဟောဖွဲ့စည်းရနေတဲ့အတတ်နိုင်ဆုံးတဲ့ကုနာအကုသပြည့်တဲ့ပဲဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ဟိုစစ်ကောင်စီဘက်ကကြေညာချက်ထုတ်တာကကိုင်ဘက်ကနေပြီးတော့ဒီသူတို့စကမ်းတွေကိုအကြိမ်ကြိမ်တိုက်ခိုက်ခဲ့တဲ့အတွက်သူတို့ကပြန်ပြီးတော့တံပြန်တိုက်တာဆိုပြီးတော့ပြောပါတယ်ခင်ဗျအတိ
para ti para kena. Mio luraga ro di teru piode teru yede atale maho ubo kena. Teru piode le di sekhani bo no. Ada di le maho ubo bo no. Tapi pasti si ada baik ro jono di ma bawa piode amlu tua yang tu pin le lu no.
อะกุดีเดมาตัวยัดตาริที่ไกดีซုံးน่ะไม่ရှိဘူးที่กิจินอนุปัญญาရှင်นี่ดีซုံးน่ะไม่ရှိဘူးဆိုပြီးတော့ငင်းစုံนี่လို့ပါခင်ဗျဒါနဲ့ပတ်သက်လို့ဘာများတုံ့ပြန်ပြောခြင်းပါလဲတည်ဆုံးတဲ့သူတွေထဲမှာအရသားတွေဘယ်လောက်ပါပါတယ်ခင်ဗျဟုတ်ကဲ့ပါအဲ့ဒါကိစ္စပါကျွန်တော်အမေတန်ပြောနေတာခုနကတည်းကပြောနေတဲ့ဒီရန်သူဒီကိုရောရန်သူအချင်းချင်းတိုက်တာခိုက်တာတော့ကျွန်တော်တို့ကပြင်မပြောလို့ဘ along ke yo ke won ta de phit de lo pyo da 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 long ma ma ga mo ma shi wu kuna pyo lo lo bo no ai di anu kya shin de ba de ti ba ye di long ngan chin yin de ba da bo along ai di tru pyo de di ti tu lu tu ma ba bu su da long ma ga mo ma shi wu lo chano yin su chin phit ba de okay
okay bo win do bu chesu tin ma de khmyar
लेजाउ टखाई खैयारे टमहा को नेमये अछेनी को डी केआईओ गा बमुजी नोबू को उतैं थाई उ गा सत्वे मेम्यान गेरा फिप बारे शिन सब पिरो सिट कौंसी गा नी लेजाउ गा नी 3 यत जट टाई टखाई खैरे कयिन बी ने कॉग्रेट बक गा अछेनी को ले टिन ပြ बे जमारे पी गेरे यत डोंग गा टाई प्वे डी अपिन थान फिट खै पिरो सिट कौंसी गा लेजाउ गा नी 3 यत जट टाई बोंजे टखाई मु डी लौ खैरे कयिन बी ने कॉग्रेट म्यु ने रे मा डी कने ले टाई प्वे डी सट फिट पिरो टाई प्वे जा कॉग्रेट म्यावरी आशा लान मा कारजिन मी लौं गे बारे ऑक्टोबरला 25 यत नी नी ले बाई गा စာပြီးတော့မြောက်ဝီကော့ဂရိတ်အာရှလမ်းမကြီးကိုလည်းပြန်ပိတ်လိုက်ပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်အေးမှကသတင်းပေးပို့ထားပါတယ
် KNU တပ်မ6ချင်းချုပ်ရာကော့ဂရိတ်တောင်ပိုင်းကော့နွယ်ကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားအော်တိုဘာလ25ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးစနေနေ့ကမှပြန်ဖွင့်ခဲ့တဲ့ကော့ဂရိတ်မြောက်ဝီအာရှလမ်းလည်းပြန်ပိတ်ထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်အဲကော့နွယ်မှာဒီနေ့စစ်ကောင်စီကထိချောင်းတိုးလာတယ်လေ။ထိချောင်းတိုးလာတော့အဲ့မှာတိုက်ပွဲဖြစ်တယ်။အာရှလမ်းတစ်မှာအကောက်ကြီးအများကြီးလမ်းတစ်ပေါ့။လမ်းတစ်လို့ခေါ်တာပေါ့နော်။အဲ့ဒါပေါ်နယ်ရွာကွေးနော်မှာတိုက်ပွဲဖြစ်တယ်။တိုင်းရင်းဆက်ခွန်ရယ်၊တိုင်းရင်းဆက်ခွန်ရယ်၊ PDF ပူးပေါင်းဖွဲ့ရယ်။အဲ့ဒါနဲ့တိုက်ပွဲဖြစ်တယ်။တိုက်ပွဲဖြစ်တယ်။အောင်ဖွဲ့နဲ့ဆက်ကဆန်နေပေါ့နော်။အဲ့တိုက်ပွဲဖြစ်တော့ကားလမ်းကြီးအကုန်လုံးပိတ်ကုန်တယ်လေ။မြောက်ကြီးတက်ကားလမ်းကြီးပေါ့နော်။ဟုတ်တယ်တိုက်ပွဲဖြစ်တော့ကားကြီးသွားလာလို့မရဘူးလေ။နောက်စားနော်ဒီကြေးတယ်လေလမ်းလို့ညွှန်ကြီးတာသူတို့အကုန်လုံးပိတ်ထားလိုက်တာ
တိုက်ပွဲတွေဖြစ်ပွားပြီးမြဝတီကော့ဂရိတ်အာရှလမ်းပေါ်မှာတွာလာနေတဲ့ကုန်ကားတစီမီးလောင်သွားခဲ့တယ်လို့လည်းဆိုပါတယ
်အဲ့မှာတိုက်ပွဲဖြစ်နေတဲ့ဘယ်သူပြစ်လို့ပြစ်မှမသိဘူးအဲတွဲကားတစီတော့မီးလောင်သွားတယ်မြဝတီကနေကော့ဂရိတ်ကိုဆင်းအဲ့ဒီကျွန်တော်တို့ကော့ဂရိတ်အဲ့မှာကားယူခြင်းစီဖြည့်တဲ့နေတာပေါ့အဲ့ဒီနေရာကနားမရောက်ပြန်ဘူးသူကြီးမှာကားတစီမီးလောင်သွားတယ
်နေ့လယ်ပိုင်းကစပြီးကုန်ကားတွေခရီးသွားကားတွေတွာလာလို့မရပဲကားလမ်းပိတ်လိုက်တယ်လို့လည်းဒေသခံတူကပြောပြပါဗျာ။ဒီန
ေ့ဆက်သွားပိတ်တယ်ဘာလဲတွဲသားမီးရှို့ခံပြီလို့တဲ့
။အခုလိုမျိုးတိုက်ပွဲဖြစ်တိုင်းမြဝတီကော့ဂရိတ်အာရှလမ်းမှာတွာလာနေတဲ့ကုန်ကားတွေလူစီးကားတွေပြစ်ခတ်မီးရှို့ခံရတာတွေမကြာခဏဖြစ်ခဲ့ပြီးလူသေဆုံးမှုတွေလည်းရှိခဲ့ပါဗျာ။ဒီအာရှလမ်းဟာထိုင်းမြန်မာနှစ်နိုင်ငံကုန်စီစီးဆင်းရမှာအဓိကကျတဲ့လမ်းဖြစ်ပြီး ကျင်းတိုင်းရင်းသားလက်နက်ကင်နေနဲ့စစ်ကောင်စီတက်တီနေကြောင်တက်တီဟာမကြာခဏတိုက်ပွဲရဖြစ်ပွားနေတဲ့လမ်းလဲဖြစ်ပါတယ်ရှင်။ ကရင်ပြည်နယ်ကော့ကရိတ်ဘက်ကအခြေအနေကိုမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီထောင်ထဲမှာထောင်ဝင်စားတွေကန့်သတ်ခံရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ပေါ်မှာအန်အန်ဒီဆိုရလက်ထက်ရဟယင်ငားယန်းဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဆွတ်ဆွဲထားတဲ့အာဂရိအမှုငါးမှုအတွက်ပြန်ခေါ်တက
ွေမြင့်တို့အပေါ်အာဂရီမှု၅ဘူးနဲ့ပြည်တဲ့တဲ့ဘက်ကနေပြီးတော့အထူးတရားရုံးမှာဆွဲချက်တင်ခဲ့တာပါဒီတစ်ပတ်မှာတော့ပြန်ခေါ်တတ်တွေတွေကိုပြန်လည်ခေါ်ယူစစ်ဆေးတာတွေဒီကနေ့မှစပြီးလုပ်ပါတယ်တရားလိုဖြစ်တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုဦးအောင်ခန့်ကိုအပါအဝင်စစ်ကောင်စီဘက်ကတင်သွင်းထားတဲ့တတ်တွေအလုံးပြန်လည်ခေါ်ယူစစ်ဆေးဖို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတောင်းဆိုခဲ့တာဖြစ်ပြီးတော့ဒီကနေ့မှာခီးသွွားဖို့ရှိနေတဲ့စီမံဘဏ္ဍာဝန်ကြီးဌာနဒုဝန်ကြီးဦးခင်မောင်ဝင်းတဦးတည်းကိုပဲအမှု၅မှုအထက်ဒီကနေ့ပြန်လည်စစ်ဆေးတာပါဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကိုရဟယင်ငားယမ်းထားတဲ့အချိန်ငားယမ်းစရိတ်နဲ့ကာမိအောင်မပြန်တန်းတဲ့အတွက်နိုင်ငံဘဏ္ဍာဒေါ်လာ3000ကျော်နဲ့နာဆုံးရှုံးရတယ်ဆိုပြီးအမှု၃ခုဆွဲထားတဲ့အပြင်တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရမှာတက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်ဆိုရဲဆွဆွဲချက်နဲ့ကတမှုနောက်ဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေတန်း20နီးပါးမကုန်သင့်ပဲသုံးဆွဲခဲ့မှုအတွက်တမှုစုစုပေါင်း9မှုနဲ့တရားစွဲဆိုထားတာပါဒီမှုတွေနဲ့ပတ်သက်လို့ထောင်တွင်းတရားရုံးကြားနာပွဲတွေမှာပြပကလူတွေလာရောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းအမှုတွေနဲ့ပတ်သက်ပြီးမီဒီယာတွေနဲ့စကားပြောခွင့်ပိတ်ပင်ထားပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကအင်းစိန်ထောင်ပေါက်ကွဲမှုဖြစ်ပြီးအချင်းထောင်တချို့မှာထောင်ဝင်စားပစ္စည်းပေးပို့တာတွေကိုကန့်သတ်တာရပ်ဆိုင်းတာတွေရှိလာပါတယ်။နေပြီးတော့အချင်းထောင်မှာထိန်းသိမ်းခံရတဲ့ဒေါက်ဆန်းစုကြည်အတွက်ထောင်ဝင်စားပစ္စည်းပေးပို့တာတွေကိုလည်းအရင်ကတစ်ပတ်နှစ်ရက်ခွင့်ပြုခဲ့ပေမဲ့လို့အခုတော့တစ်ပတ်ကိုတစ်ရက်ပဲပေးခွင့်ပြုလိုက်တယ်လို့နှိစက်သူတူကပြောပါတယ်။အင်းစိန်ထောင်ပေါက်ကွဲမှုဖြစ်ပွားပြီးကန့်သတ်ချက်တွေကြောင့်ထောင်တွင်းအခြေအနေအသေးစိတ်တိဖို့ပို့ပြီးတော့ခက်ခဲလာသလိုထောင်ဝင်စားပစ္စည်းပေးပို့မှုတွေမှာအခက်အခဲတွေရှိလာတဲ့ဆိုတော့အကျဉ်းသားရေးစောင့်ကြည့်လေးလာသူတို့ကပြောပါတယ်
ဟုတ်ကဲ့မဟုတ်ပါလေအာပိတ်ထောင်မှာကြတော့လေအရင်ကမနေ့ပိုင်းပို့လို့ရတယ်ညနေပိုင်းပို့လို့ရတယ်ပေါ့နော်ဆရာမထောင်ဝင်စားလေအဲအဲ့ဒီမှာအခုကြတော့ဘယ်လိုဖြစ်သွားလဲဆိုတော့အဲ့ဆက်တော်ဘုတ်ပေါက်ပြီးတဲ့ဆရာနေစပြီးတော့ပေါ့နော်မနေ့ပိုင်းတစ်ခုပဲထောင်ဝင်စားလိုက်ခံတယ်ပြီးတော့တနင်္ဂနွေနေ့ကိုထောင်ဝင်စားပိတ်လိုက်တဲ့ဆရာမအမအဲ့လိုချင်နေတော့ရှိရမှာ
အင်းစိန်ချင်းထောင်မှာတော့ထောင်ဝင်စားပစ္စည်းပေးပို့တာအထူးတရားရုံးရဲ့ရုပ်ထုတ်စစ်ဆေးတာတွေပြည်ပင်ထားဆက်ဖြစ်ပြီးတခြားမြို့နယ်တွေမှာစစ်ဆေးတဲ့အမှုတွေအထက်လဲအကျဉ်းသားခေါ်ယူစစ်ဆေးတာတွေပါပိတ်ထားတယ်လို့ရှင်းနေတူကပြောပါတယ်
။ပိတ်ထားတယ်။အဲ့ဒီပို့တဲ့အဆောင်ကြီးဟိုတခါဘုံခွက်တဲ့အဆောင်ကြီးကျင်းနေတယ်။ဘိတ်ကတရားဝင်မှုဘိတ်ကကောင်းလေးပြောတာတော့ကောင်းစားကအနည်းဆုံးတစ်ပတ်ဆယ်ရက်ကြာမယ်ဆရာတဲ့ဟိုကအထူးတရားရုံးကတော့နှစ်ပတ်တော့ကြာလိမ့်မယ်လို့ပြောတယ်။ဆမဒီမှာအမျိုးမျိုးပြောတာတည်းရဲ့တချို့လဲတစ်နှစ်လပိုင်းပုံစံသိမယ်လို့လည်းကြားနေတော့ဒါမှမဟုတ်ဘာမှတရားဝင်တော့မသိသေးဘူ
း။အော်တိုဘားလ19ရက်မနက်ပိုင်း9နာရီဝန်းကျင်လောက်ကအင်းစိန်ချောင်းပင်မအဝင်အထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စားပါဆယ်ပို့တဲ့နေရာမှာဘုံနှလုံးစင်ကဲပေါက်ကွဲခဲ့တာမှာထောင်ဝင်နှန်း3ဦးနဲ့ထောင်ဝင်စားလာပို့တဲ့အမျိုးသမီး9ဦးစုစုပေါင်း10ဦးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်း18ဦးထက်မနည်းရှိခဲ့တာပါရှင်။
အင်းစိန်ထောင်ဘုံကွဲမှုရဲ့နောက်ပိုင်းထောင်အသီးသီးကကန့်သတ်ခံရတဲ့အခြေအနေတွေကိုမက်ခင်ဖြူတွေကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပွားတအူးအပေါ်ကိုဗြိတိန်ခြေဆိုင်မြမအရေးသုံးသက်သူတွေရဲ့အမြင်သုံးသက်ချက်တွေကိုတင်ဆက်ပေးကြပါမယ်။ဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပွားတအူးဝင်ကြီးချုပ်ဖြစ်လာတာကတော့ဗြိတိန်နိုင်ငံရဲ့သမိုင်းမှာထင်ရှားတဲ့မှတ်တိုင်တစ်ခုဖြစ်ပါတယ်။ဒါအပြင်အသက်42နှစ်အရွယ်ယီရှီဆွနတ်ဟာဗြိတိန်နိုင်ငံရဲ့သမိုင်းမှာလည်းနှစ်ပေါင်း200အတွင်းမှာအသက်အငယ်ဆုံးဝင်ကြီးချုပ်ဖြစ်လာတာပါ Conservative Party ကနေရွေးချယ်တင်မြှောက်ခဲ့တဲ့ဝင်ကြီးချုပ်သစ်ဆူနက်အနေနဲ့မြမအရေးအကြက်တဲနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုရေချင်ကဘလို့ရှိနိုင်ပါသလဲသူ့အနေနဲ့ဘလို့မူဝါဒတွေနဲ့ကင်တွယ်သွားဖို့ရှိနေသလဲဆိုတာတွေနဲ့ပတ်သက်လို့ဗြိတိန်ခြေဆိုင်မြမအရေးသုံးသက်သူတွေနဲ့ဆက်သွယ်မေးမြန်းထားပါတယ်မဟင်ချင်းကအပြည့်အစုံတင်ပြမှာပါ
ဗန္နာရေးဝန်ကြီးဟောင်းရရှိဆုနက်ခါအင်္ဂါနေ့မှာဗြိတိန်နိုင်ငံရဲ့တနည်းအတွင်းတတိယမြောက်ဝန်ကြီးချုပ်ဖြစ်လာတာပါဗြိတိန်နိုင်ငံမှာကြီးကြီးမားမားရင်ဆိုင်နေရတဲ့စီးပွားရေးအကျပ်အတဲကိုကျော်လွှားနိုင်မှုသူ့အနေနဲ့အာယုံဆိုင်အလေးပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်အသစ်ဖြစ်ဒီကနေ့စတင်တာဝန်ထမ်းဆောင်တဲ့ရရှိဆုနက်ကဒေါင်းနင်းလန်းဝန်ကြီးချုပ်အိမ်ရှိမေကွန်းပြောကြားရမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် I will place economic stability and confidence at the heart of this government's agenda
ကျွန်တော်အနေနဲ့စီးပွားရေးတည်ငြိမ်မှုနဲ့ယုံကြည်မှုကို Conservative Party အစိုးရရဲ့အစီအစဉ်မှာဦးစားပေးသွားမှာဖြစ်ပါတယ်ဒီနေရာမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေဖြစ်လာဖို့ရှိတယ်ဆိုပေမဲ့ COVID ကာယောဂါကာလအတွင်းပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့မိသားစုတွေလိုက်အစိုးရငွေကြေးထောက်ပံ့မှုအစီအစဉ်ကိုကျွန်တော်လှုပ်ဆောင်နိုင်ခဲ့တာတွေ့မြင်ကြမှာပါဒီလိုဆောင်ရွက်တဲ့နေရာမှာကန့်သတ်မှုတွေအများရှိနေပါတယ်အခုဆိုရင်ပိုပြီးများလာဖို့ရှိပါတယ်ဒါပေမဲ့ကျွန်တော်ခင်ဗျားတို့ကိုကတိပေးပါတယ်ဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအဲ့ဒီအချိန်တုန်းကအတိုင်းပဲအသေးချာဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်တချိန်ကဗြိတိန်ရဲ့ကိုလိုနီလက်အောက်ကျရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားအိန္ဒိယလူမျိုးဗြိတိန်နိုင်ငံသားတူဦးဝင်ကြီးချုပ်ဖြစ်လာတာဟာဗြိတိန်နိုင်ငံရဲ့သမိုင်းဝင်နေ့ဖြစ်တယ်လို့လည်းလန်ဒန် BBC မြန်မာပိုင်းအငိမ့်စားဌာနမှလည်းဖြစ်မြမအရေးအကဲခတ်ဒေါတင်သားဆွေက VOE ကိုပြောပါတယ်
။သူကအရှက်နွယ်ဘွားဖြစ်တယ်။အရှက်နွယ်ဘွားတူဦးကနေပြီးတော့ဝင်ကြီးချုပ်ဖြစ်လာတယ်ဆိုတော့ဗြိတိန်နိုင်ငံကဒီနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့နိုင်ငံဖြစ်တယ်လူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့နိုင်ငံမှာလူတိုင်းကိုအခွင့်အရေးပေးတယ်ဆိုတာကိုဖော်ညွှန်းလိုက်တဲ့အတွက်နိုင်ငံဒီကဒီမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအင်မတန်မှာပဲဂုဏ်ယူတယ်ဒါပေမဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်ရရှိဆုနတ်ကဒီနိုင်ငံမှာမွေးတဲ့အာရှနယ်ဘွားဖြစ်ပါတယ်သူ့ရဲ့မိဘကအရှေ့အာဖရိကကနေပြီးတော့ဗြိတိန်နိုင်ငံကိုကူလာတာပြောင်းလာတဲ့လူတွေဖြစ်တယ်ပေါ့နော် migrant ပေါ့လေအခုခေတ်စကားနဲ့ပြောမယ်ဆို migrant တွေဖြစ်တယ်အဖေကဆရာဝန်မှာအမေကဆေးဆိုင်ဖွင့်ထားပါတယ်အဲ့ဒီကနေပြီးတော့သူတို့ကသူတို့သားကိုထောင်ဒီမှာမွေးတာပေါ့နော်ရရှိဆုနတ်က
ဝင်ကြီးချုပ်တဲ့ရရှိဆုနတ်ခါဗြိတိန်နိုင်ငံရဲ့လောကတွေကိုရောက်လာတဲ့နှစ်က9နှစ်လောက်ပဲရှိသေးတယ်လို့လည်းဒေါက်တင်ထားဆွေကအခုလိုပြောပါတယ်
ဗြိတိန်နိုင်ငံရေးတဲ့နိုင်ငံရေးလောကတွေသူဝင်လာတာစုစုပေါင်းနှစ်နဲ့ကြည့်မယ်ဆို9နှစ်ပဲရှိပါသေးတယ်။သူကဒီမြောက်ပိုင်းယော့ခ်ရှားပြည်နယ်ကမြို့ဖြစ်တဲ့ Richmond ကနေပြီးတော့ဝင်ရွေးခံပါတယ်။လွန်ခဲ့တဲ့9နှစ်ကပေါ့ Conservative Party ရဲ့အမတ်အနေနဲ့ဝင်ရွေးခံပါတယ်။သူက Conservative Party မှာသူတို့ကလက်ရရင်းသမားတွေအုပ်စုပေါ့နော်နိုင်ငံရေးသမားအုပ်စုထဲမှာပါပါတယ်။သူက Brexit ကိုအားပေးတဲ့သူဖြစ်တယ်။ Brexit ကတော့ဥရောပဒီဘုံစီးပွားရေးသဘောတူညီချက်ပေါ့နော်။ဥရောပတမက်ကနေပြီးတော့ဗြိတိန်နိုင်ငံနှုတ်ထွက်တဲ့ကိစ္စမှာသူကဒီအားပေးထောက်ခံခဲ့တဲ့သူဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့လေ Brexit နဲ့ Brexit မှာဗြိတိန်နိုင်ငံဥရောပတမက်ကထွက်အောင်လုပ်ပါမယ်ဆိုတဲ့ဂတိကဝတ်နဲ့တက်လာတဲ့ဝန်ကြီးချုပ် Boris Johnson ရဲ့လက်ထက်မှာသူကပဏာရေးဝန်ကြီးဖြစ်လာပါတယ်
။မြမအရေးပါဝင်လူခွင့်ရေးကိစ္စရက်တွေမှာတော့ဝင်ကြီးချုပ်တဲ့အနေနဲ့အားနည်းမှုတွေရှိနေတဲ့အတွက်စိုးရိမ်မှုတွေရှိနေကြောင်းဗြိတိန်ခြေဆိုင် Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOE ကိုအခုလိုပြောပါတယ်
။ Yeah, so we are concerned now to see how Rishi Sunak has
ကျွန်တော်တို့အနေနဲ့စိုးရိမ်မှုတွေရှိနေပါတယ်။ဘာကြောင့်လဲဆိုရင်ဝင်ကြီးချုပ်အနေနဲ့နိုင်ငံသားရေးမူဝါဒကိုအကောင့်ထဲဖော်မှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒကိုလည်းသူကအကောင့်ထဲဖော်ရမှာပါ။အခုအချိန်ထိသူ့အနေနဲ့Boris Johnson အစိုးရမှာဝင်ကြီးအဖြစ်တာဝန်ယူကြတဲ့ကနိုင်ငံသားရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့လှုပ်ဆောင်တာမျိုးကျွန်တော်တို့မတွေ့ရပါဘူး။လူခွင့်ရေးကိစ္စမှာဆိုရင်လည်းအားပေးပံ့ပိုးမှုလည်းမရှိခဲ့ပါဘူး။ဗြိတိန်နိုင်ငံမှာဒုက္ခသည်တွေကိုကူညီပေးနေတဲ့လူခွင့်ရေးရှေ့နေတွေကိုလည်းသူကဝေဖန်မှုတွေရှိခဲ့ပါတယ်။နောက်ပြီးလူခွင့်ရေးဆိုင်ရာဥရောပသဘောတူညီချက်တွေကိုလည်းသူကဝေဖန်ခဲ့တာပါ။
ဒါပေမဲ့လည်းဗြိတိန်နိုင်ငံမှာဘဲပါတီအစိုးရပဲတက်တဲ့မြန်မာနဲ့ပတ်သက်ရင်မူဝါဒတိတ်ပြောင်းလဲမရှိတဲ့အတွက်စစ်ကောင်စီအပေါ်မှာဝင်ကြီးချုပ်တဲ့အနေနဲ့ဆက်ပြီးဖိအားပေးသွားဖို့ရှိတယ်လို့လည်းမြင်ကြောင်းဒေါက်တင်သားဆွေကပြောပါတယ
်မြန်မာနိုင်ငံအခုလက်ရှိအခြေအနေအရအနာသိမ့်ထားတဲ့စစ်ကောင်ဆောင်တွေအပေါ်မှာသူတို့ sanction ပိတ်ဆို့တံခတ်အရေးယူမှုတွေရှိတယ်ဒါတွေကိုဆက်လက်ပြီးတော့ထားရှိမှာဖြစ်ပါတယ်ဒီလက်ရှိမြန်မာနိုင်ငံမှာဒီအနာသိမ့်ထားတဲ့ဒီစက္ကဆပေါ့နော်စက္ကဆကိုဆက်လက်ပြီးတော့ပ ဖိအားပေးမယ်ဆက်လက်ပြီးတော့သူတို့ဘာမှသဘောထားတင်မာမယ်လို့ပဲယူဆနိုင်ပါတယ
်ဝင်းကြီးချုပ်သက်ဖြစ်လာတဲ့ရီရှိဆုနက်ကတော့ဒီကနေ့မှာဗြိတိန်ဘုရင်ချားလ်စ်ကိုဘန်ကင်ဟမ်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်ရှင
်ဗြိတိန်ဝင်းကြီးချုပ်သက်အပေါ်ကိုဒီအမြမအရေးသုံးသက်သူတွေရဲ့အမြင်ကိုမျက်ရင်ချင်းတွေကဆက်သွယ်မြင်ပြခဲ့တာဖြစ်ပါတယ်ရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့ညပိုင်းမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကားပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဦးဆုံးတော့ဒီနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ထိပ်သီးအစည်းအဝေးမှာကမ္ဘာတဝန်းကပြည်သူတွေအရေးဘာတွေများအဓိကထားပြီးဆွေးနွေးခဲ့ကြသလဲဆိုတဲ့သတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတဝန်းကပြည်ပခါတွေဟာအထိခိုက်လွယ်ဆုံးနဲ့ကိုကာကွယ်နိုင်စွမ်းအားအနည်းဆုံးပြည်သူတွေကိုထိခိုက်နစ်နာစေပါတယ်လို့ဒီနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထိပ်သီးအစည်းအဝေးမှာထောက်ပြပြောဆိုဆွေးနွေးကြပါတယ်။ဂျာမနီနိုင်ငံရဲ့မြို့တော်ဘာလင်မှာဒီလ16ရက်နေ့ကနေပြီးတော့18ရက်နေ့အထိကျင်းပခဲ့တဲ့ WHO ထိပ်သီးဆွေးနွေးပွဲမှာပဋိပက္ခတွေဖြစ်နေတဲ့ Ukraine, Afghanistan နဲ့ယီမင်နိုင်ငံတွေကကျန်းမာရေးဝန်ထမ်းတွေရဲ့လက်တလောအတွေ့အကြုံတွေကိုယူပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဘယ်လိုပေးကြမလဲဆိုတာကိုအခြေတင်ဆွေးနွေးခဲ့ကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါတယ်။
ယူကရိန်းနိုင်ငံရဲ့မြို့တော် Kiev မှာအဝေးထိန် drone ယာဉ်တွေရဲ့တိုက်ခတ်မှုတွေကြောင့်လမ်းမပေါ်တွေမှာလူတွေထိခိုက်သေးဆုံးကြပြီးအခြေခံအဆောက်အုံတွေဟာလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်။အောက်တိုဘာလ18ရက်နေ့ကဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ drone ယာဉ်အမြောက်အများနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့ Kiev မြို့ကအဆောက်အဦတွေအပေါက်တွေဖြင့်ပြိုကျပျက်စီးခဲ့ရပြီးတချို့အဆောက်အဦတွေကတော့မီးလောင်ခဲ့ရပါတယ်။ဒီလို drone ယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေဟာတမျိုးလုံးကိုတုံလှုပ်ခြောက်ခြားစေခဲ့သလိုဒီတိုက်ခိုက်မှုကပြည်သူတွေကိုထိတ်လန့်တုံလှုပ်စေခဲ့ပါတယ်။စွမ်းအင်စက်ရုံတွေလည်းပေါက်ကွဲမှုတွေပါခဲ့ပါတယ်။အဝေးထိန် drone ယာဉ်တစ်စီးရဲ့တိုက်ခိုက်မှုကြောင့်လူနေအိမ်အဆောက်အုံတစ်ခုပြိုကျခဲ့ပြီးလူ၄ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ယူကရိန်းလိုပဲအာဖဂန်နစ္စတန်ကဆလိုယီမင်အထိဒီလိုပြည်ပခါတွေဖြစ်တဲ့နေရာတိုင်းမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေတော်တော်လေးလိုအပ်နေကြပါတယ်။ယီမင်နိုင်ငံရဲ့ပြည်ပခါကတော့မကြုံစဘူးအစားအစာငတ်မို့ခေါင်းပေါက်မှုအဆင့်ကိုကြုံနေရတယ်လို့ကုလသမဂ္ဂကဆိုပါတယ်။ယီမင်ပြည်သူတွေရဲ့18.4%တန်းဟာစားနပ်ရိက္ခာမလုံလောက်ပဲဒီအရေးအတွက်ဟာအခုနှစ်ဒီဇင်ဘာလမှာ19%အထိတိုးလာမယ်လို့ခန့်မှန်းထားကြောင်းလဲဆိုပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့လဲကုလသမဂ္ဂကြိုးပမ်းနေတာပါ။ဒီပဋိပက္ခတွေဟာထိခိုက်လွယ်ကိုကိုကိုကာကွယ်နိုင်စွာအားနည်းသူတွေရဲ့ကျန်းမာရေးနဲ့သူတို့နေမှုဘဝတွေကိုထိခိုက်စေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆိုပါတယ်။သေးဆုံးမှုဒဏ်ရာရမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေဟာကျန်းမာရေးစောင့်ရှောက်မှုပေးတဲ့အခါကျန်းမာရေးဝန်ထမ်းတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်ရသလဲဆိုတာကိုကြွမ်းကျင်သူတွေကဒီထိပ်သီးဆွေးနွေးပွဲမှာပြောကြပါဗျ။စေဘတ်ဆိုင်ရာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်ခဲတွေကိုယူကရိန်းနိုင်ငံရဲ့သမ္မတဟောင်းဂရောယူကရိန်းနိုင်ငံကနေညီလာခံမိန့်ခွန်းပြောကြရမှာပြောဆိုခဲ့ပါဗျ
။ The Russians have refused to provide humanitarian corridors, thus not allowing treatment.
ရုရှားတွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာပံ့ပိုးမှုတွေကိုငြင်းဆိုခဲ့လို့ကုသမှုတွေ၊စေဝါနဲ့အစားအစာတွေနိုင်ငံတဲကိုပေးမဝင်တာဒါမှမဟုတ်လေဒဏ်ရာရတဲ့သူတွေနဲ့ဖျားထားတဲ့သူတွေကိုထွက်ခွာခွင့်မပေးခဲ့ပါဘူး။ရှေ့တန်းကနေတာဝန်ထမ်းဆောင်တဲ့ကျန်းမာရေးဝန်ထမ်းတွေအများကြီးရှိပြီးတော့စေယုံတွေနဲ့လိုအပ်တဲ့ဆရာဝန်အရေးအတွက်ကိုကောင်းကောင်းလုပ်ထားတာမရှိဘဲနဲ့ပုံမှန်ဆိုသလိုဘုံးကျဲခံရပါလေ။တခါတလေဆရာဝန်တွေဆိုရင်မြေအောက်ခန်းတွေနဲ့ဘုတ်ခုကျင်းတွေထဲမှာအချိန်ပြည့်အလုပ်လုပ်နေရပါလေ
။ပဋိပက္ခတွေမှာအခက်အခဲတွေဆိုင်တွေ့ကြုံခန်းစားနေရတဲ့သူတွေကိုအကူအညီတွေပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တောင်းဆိုထားတာကိုထိပ်သီးအစည်းအဝေးမှာအလေးပေးပြောဆိုပါတယ
် Our insistence through the Secretary General and through
ကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလအဖွဲ့အစည်းတိုင်းရဲ့တောင်းဆိုချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာနိုင်ငံတကာဥပဒေရဲ့အခြေခံမူတွေကိုလက်ကင်ထားဖို့အထူးသဖြင့်အကူအညီထောက်ပံ့မှုတွေပေးနိုင်ခွင့်ရှိဖို့နဲ့တိုက်ပွဲတွေရပ်တန့်စေဖို့ပါပဲ
လူသားချင်းစာနာမှုဆိုင်ရာနဲ့ဆေးဘက်ဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့လိုအပ်တယ်လို့ဒေါက်တာခရစ်စတိုကလည်းအလေးပေးပြောကြားခဲ့ပါတယ်
။ For MSF and I think every medical humanitarian organization what matters
ဒေသင်းချာဆရာဝန်များအဖွဲ့ MSF ဆေးဘက်ဆိုင်ရာလူသားချင်းစာနာထောက်ထားမှုအဖွဲ့စည်းတိုင်းအတွက်အရေးကြီးတာကလူနာတွေရှိတဲ့နေရာမှာရှိနေဖို့ဘက်ပေါင်းစုံနဲ့ညှိနှိုင်းဆောင်ရွက်ဖို့ပါပဲ
။ Josh Washington တက္ကသိုလ်ကအက်နန်ကလူသားချင်းစာနာမှုကျန်းမာရေးဆိုင်ရာကမ္ဘာကျန်းမာရေးထိပ်သီးအစည်းအဝေးပွဲမှာတဘာပတိအဖြစ်ဆောင်ရွက်ခဲ့တာပါ။ပဋိပက္ခတွေအတွင်းအခက်အခဲတွေရင်ဆိုင်တွေ့ကြုံကြရတဲ့ပြည်သူတွေအရေးအတွက်တိုးလာနေတဲ့၍ရှေ့ဆက်လုပ်ရမယ့်ကိစ္စတွေမှာလွယ်ကူမှာမဟုတ်ဘူးလို့သူကဆိုပါတယ်
။ We must stop wars. Women are demanding peace.
စစ်ပွဲတွေရဲရမယ်အမျိုးသမီးတွေကငြင်းငြင်းကိုတောင်းဆိုကြတယ်လူတွေကပထမဆုံးထိခိုက်ခံရပြီးပထမဆုံးတုံ့ပြန်တဲ့သူတွေဖြစ်တယ်အသိစိတ်နဲ့ယက်တီပါဒီလိုကြုံတွေ့ကြရတဲ့ပြည်သူတွေဟာအလွန်ရှုပ်ထွေးတဲ့ပြဿနာရဲ့အချင်းချုပ်ပါ
ကုလသမဂ္ဂတီအစည်းအဝေးပွဲရဲ့ရည်ရွယ်ချက်ကတော့ပဋိပက္ခတွေကြုံတွေ့နေရတဲ့နိုင်ငံတွေလူအဖွဲ့အစည်းတွေမှာလူသားချင်းစာနာကူညီမှုတွေအထူးသဖြင့်ကျန်းမာရေးအကူအညီတွေဘယ်လိုပေးနိုင်မလဲအဖြေထုတ်ဖို့ဖြစ်ပါတယ်ရှင်ကျမလိမ္မာပါ
2022ခုနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထိပ်သီးအစည်းအဝေးပွဲအကြောင်းသတင်းဆောင်မကိုအလိမ္မာပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ပြပေးကြပါမယ်။အိန္ဒိယဘာသာရေးရဲတွေထိမ့်သိမ်းထားတဲ့အချိန်မှာအသက်ဆုံးသွားရတဲ့အမျိုးသမီးငယ်လေးသေဆုံးပြီးတဲ့နောက်မှာတော့အီရန်နိုင်ငံအပါအဝင်ကမ္ဘာတဝန်းကအီရန်အစိုးရကိုစန့်ကျင်ဆန္ဒပြနေကြတာမှာတော့အခုခါမှာအီရန်အစိုးရဘာသာရေးခေါင်းဆောင်ကြာဆုံးပါစေဆိုပြီးတော့ပို့ပြီးတော့မှပြင်းပြင်းထန်ထန်ကြွေးကြော်ဆန္ဒပြလာကြပါတယ်ဒါပေမဲ့လည်းယူကရိန်းကိုအီရန်ကလက်နက်သုံးပြီးတော့ရုရှားကနေတိုက်ခိုက်နေတဲ့ကိစ္စကအခြေအနေတွေပိုတင်းပါစေပြီးအီရန်နဲ့အမေရိကန်ကြားအီရန်နျူကလ িয়ার သဘောတူစာချုပ်ပြန်ပြီးတော့အသက်သွင်းနိုင်မှုကိစ္စအတွက်လည်းအဟန့်တားဖြစ်စေပါတယ် VOA သတင်းတောက် RS Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းဘက်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာတင်ပြပေးထားပါတယ်
နန်နမျိုးလေက Trafalgar Square ကစလို့ Berlin Toronto အထိအီရန်ဘာသာရေးအစိုးရကိုစန့်ကျင်ဆန္ဒပြနေကြတာပါလွန်ခဲ့တဲ့လကအသက်22နှစ်အရွယ်မာရှာအမီနီအီရန်ဘာသာရေးရဲတွေထိမ့်သိမ်းထားစဉ်တည်ဆုံသွားပြီးအီရန်အစိုးရကသူဟာနှလုံးပေါက်တည်ဆုံသွားတာလို့ပြောပါတယ်မိသားစုကတော့အာမီနီမှာနှလုံးရောဂါမရှိဘူးလို့ဆိုပါတယ်အဲ့ဒီအချိန်ကစလို့လူငယ်တော်တော်များများအပါအဝင်ဈေးတွေတွေဟာအီရန်နိုင်ငံမှာအပြောင်းလဲတွေလုပ်ဖို့ဆန္ဒပြတောင်းဆိုနေကြသလိုကျောင်းသူကျောင်းသားတွေလည်းစာသင်ခန်းကထွက်ပြီးတော့ဆန္ဒပြကြဖို့လှုပ်ရှားသူတွေကတောင်းဆိုကြပါတယ်အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအာလီခါမေနီကတော
့အီ
ရန်မှာကြီးပင်းနိုင်ငံသားသွားကြောင်းတဲ့တိုင်းပြည်အတွက်အလုအကျွေးပြန်ပြုသူတွေကိုရန်သူတွေအဖြစ်ပုံဖော်ပြောဆိုပါတယ်ဒီတော့အတွင်းယူကရိန်းနဲ့အနောက်နိုင်ငံတွေကအီရန်နိုင်ငံဟာရုရှားကိုခါမီကာဇာယီအဝေးဒိန်းတိုက်ခိုက်ရေးဒရုန်းတွေနဲ့အသုံးပြုပုံသင်တန်းတွေပေးနေတယ်လို့ဆွဆွဲပါတယ
် What that means obviously again
အီရန်ဟာအကြမ်းဖက်မှုတွေအတွက်အရှိအလေပိုင်းဒေသမှာတည်းမဟုတ်ပဲယူကရိန်းမှာလည်းပံ့ပိုးပေးနေတာကိုထင်ထင်ရှားရှားဆက်တွေ့ရပါတယ
်အီရန်နဲ့ရုရှားကအခုလိုဆွဆွဲမှုတွေကိုညှင်းဆို့ပေမဲ့ Britain ၊ပြင်သစ်၊ Germany နိုင်ငံတွေကယူကရိန်းကိုရုရှားကတိုက်ခိုက်ရမှာအသုံးပြုတဲ့အဝေးဒိန်းဒရုန်းတွေဟာဘယ်နိုင်ငံကလဲဆိုတာကိုစုံစမ်းစစ်ဆေးဖို့ဆိုနေပါတယ်အမေရိကန်ပြည်ထောင်စုကလည်းခုလိုအခြေအနေမျိုးမှာ2015နျူကလ িয়ার သဘောတူညီချက်ကိုပြန်သက်သွင်းဖို့ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ
် way far apart with the Iranians in terms of
အီရန်နျူကလ িয়ার သဘောတူညီချက်ပြန်သက်သွင်းဖို့တော်တော်အလံဝင်နေပါသေးတယ်အခုခါမှာအဲ့ဒီကိစ္စဟာအထူးကမကြပဲငင်းကြမ်းစွာဆန္ဒပြနေကြသူတွေကိုအီရန်အာဏာရှင်အစိုးရကကင်တွယ်ဖို့နဲ့ပတ်သက်ပြီးတာဝန်ခံဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်။အီရန်နဲ့ရုရှားအကြားလက်နက်အရောင်းဝယ်ကိစ္စအတွက်အရေးယူဆောင်ရွက်နိုင်ရေးလဲအဓိကထားလှုပ်ဆောင်နေပါတယ်
။အီရန်ဘက်ကလည်းအမေရိကန်ပြည်ထောင်စုဟာအီရန်ကဆန္ဒပြပွဲတွေကိုမီးထိုးပေးနေတဲ့အချိန်ထဲမှာနျူကလ িয়ার သဘောတူစာချုပ်ကိုအမြန်ဆုံးပြန်အသက်သွင်းဖို့တိုက်တွန်းနေတာဟာသဘာဝမကျဘူးလို့ဆိုပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার သဘောတူညီချက်ကနေပြန်နှုတ်ထွက်ခဲ့တာပါ။ဒါပေမဲ့လည်းခုအခါဝါရှင်တန် DC နဲ့ကမ္ဘာတစ်ဝှမ်းကမြို့ကြီးတွေမှာနျူကလ িয়ার အရေးထက်အီရန်ဆိုရရဲ့ပြည်တွင်းပြည်ပလူခွေချိုးဖောက်မှုတွေအပေါ်ပိုးပြီးတော့အလေးထားစောင့်ကြည့်နေကြပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေအကြောင်းကိုတင်ပြပေးကြပါမယ်။ဒ
တောင်ကိုရီးယားနိုင်ငံမှာတောင်ကိုရီးယားနဲ့အမေရိကန်တပ်တွေမြစ်ကြောင်းကိုဖျက်ပြီးတော့စစ်ရေးလေ့ကျင့်ကြပါတယ်။ထိုင်းမှာတော့ငါးတွေကူးခတ်နေတဲ့ရေတဲကို6တောက်ချပြီးတော့ခောက်ဆွဲစားနိုင်ပါတယ်။ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသန္ဓာကျော်ကတင်ဆက်ပေးထားပါတယ်။
တောင်ကိုရီးယားနိုင်ငံဆိုးမြော်တော်တောင်ဘက်နန်ဟန်မြစ်မှာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေမြစ်ဖြတ်အစည်းအဝေးကျင်းနေကြတာပါ။တန်ဇက်ကာကားတွေအမြောက်ကားတွေမြစ်ဖြတ်ကူးနိုင်ဖို့ရေပေါ်ပေါ်တဲ့တရားထိုးပြီးတော့အော်တိုဘာလ19ရက်နေ့ကအစည်းအဝေးကျင်းခဲ့ကြပါတယ်။တိုက်ခိုက်ရေးရဟယင်တွေလေထဲမှာပြန်မြေပြင်မှာတန်ဇက်ကာကားတွေကအဖြူရောင်မီးခိုးလုံးတွေမှုတ်ထုတ်ပြီးတော့လူစည်းတန်ဇက်ကာကားတွေတခြားစစ်မော်တော်ယာဉ်တွေနန်ဟန်မြစ်ကိုဘော်ဒါရာကနေဖြတ်တန်းကြပါတယ်။ဒီလေ့ကျင့်မှုမှာတောင်ကိုရီးယားနဲ့အမေရိကန်အင်ဂျင်နီယာတပ်ဖွဲ့တွေတရားတည်ဆောက်လိုက်တာဖြစ်ပြီးတော့တောင်ကိုရီးယားရွေရှားတပ်ခွဲ7ကတန်ကြပ်ကဖြင့်အထူးတပ်ဖွဲ့ဝင်တွေရေပေါ်တရားကနေမြစ်ဖြတ်ကူးကြပါတယ်။မြောက်ကိုရီးယားကအခုတလောမှာဒုံးကျည်ဆန်းသက်မှုတွေဇက်တိုက်ပြုလုပ်နေလို့အာရှအရှေ့ပြားဒေသမှာတင်းမာမှုတွေမြင့်မားနေပြီးတော့တောင်ကိုရီးယားနိုင်ငံမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတာကိုလည်းမြောက်ကိုရီးယားကအထူးဒေါသထွက်နေပါတယ်။ယူကရိန်းနိုင်ငံကီးဖ်မြို့တော်မြို့လယ်ကောင်ကလူနေအဆောက်အုံအများပြားပောက်ကွဲမှုတွေဖြစ်ပြီးတော့ပျက်စီးရတဲ့ပုံရိပ်တွေပါကီးဖ်မြို့တော်မှာအော်တိုဘားလ18ရက်နေ့တိုက်ခိုက်ခံရတဲ့မြို့လယ်နေရာကတက္ကသိုလ်တွေကျောင်းသားကျောင်းသူတွေထိုင်တဲ့ဆိုင်တွေစားသောက်ဆိုင်တွေရှိတဲ့နေရာဖြစ်ပါတယ်တိုက်ခိုက်မှုတွေကိုကာမီကာဇီဒရုန်းတွေနဲ့လုပ်နေတယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကပြောပါတယ်ဆိုလိုတာကအီရန်နိုင်ငံလို့ Shahed 136အဝေးရင်ဒရုန်းတွေနဲ့ဒုတိယကမ္ဘာစစ်အတွင်းမှာလေယာဉ်နဲ့ပစ်မှတ်ကိုအသေးခံဝင်တိုက်တဲ့ဂျပန်တွေရဲ့ကာမီကာဇီတိုက်ခိုက်မှုမျိုးနဲ့တိုက်ခိုက်တယ်လို့ယူကရိန်းကပြောနေတာပါ။ရုရှားနဲ့ခရိုင်းမီးယားဒေသဆက်ထားတဲ့တရားကိုဖောက်ခွဲပစ်လို့တိုက်ခိုက်မှုလုပ်တာလို့ရုရှားကပြောပေမဲ့အီရန်ရဲ့ဒရုန်းတွေဟုတ်မဟုတ်ဘာမှမပြောပါဘူး။အီရန်ကတော့ယူကရိန်းမှာရုရှားထိုးစစ်သုံးဒရုန်းကသူတို့စီကမဟုတ်ဘူးလို့ငြင်းဆိုထားပါတယ်။ထိုင်းနိုင်ငံဒေသအများစုမှာတော့ရေဘေးနဲ့ကြုံနေရပြီးတော့ဒီနေ့ကအခြေအနေအဆိုးဆုံးမဟုတ်ပေမဲ့အဆိုးရွားကတော့ရေဘေးကူညီထောက်ပံ့မှုတွေအတွက်ဒေါ်လာတန်600ကျော်သုံးဖို့ပြင်ထားပါတယ်။ရွာတွေထောင်ထဲချေရေဘေးတင်နေပြီးတော့ဆယ်ရီလဲရှန်ကြခံနေဖြစ်နေလို့တချို့နေရာတွေမှာဆယ်ရီဖောက်ချနေရတာပါ။အော်တိုဘာလလည်းကထိုင်းနိုင်ငံကရေဘေးတင်ဒေသတွေမှာဒေသအတော်ဝင်ရှိသူတွေကူညီထောက်ပံ့မှုတွေလိုက်ဝေငှပေးနေတာဖြစ်ပါတယ်။အယုဒ္ဓယာပြည်နယ်မှာတော့ကွန်ရီတပ်ဖွဲ့တွေကရေမက်ထီတက်နေတဲ့ရေထဲကနေပြီးတော့တိုင်ဝင်တိုင်ထွက်မော်တော်ဘုံနဲ့အရောက်သွားပြီးတော့ပစ္စည်းတွေဝင်းငှပေးခဲ့ပါတယ်။အိမ်ထဲမှာတော့ရေထဲမှာသွားနေရပါတယ်တဲ့အိမ်ရှင်မတယောက်ပြောထားတာပါ။ใน
บ้านก็ต้องเดินลุยทํากับข้าวต้องซักผ้าต้องเดินลุยน้ําอย่างเงี้ยค่ะแล้วก็เวลาเข้าออก
အိမ်ကထွက်ဖို့ဆိုတာလှေရှိမှဒီနေရာကမြေနှိပ်မြေကြိုင်ဖြစ်နေတော့ရှိသမျှရေဝင်နေတယ်လို့ရေဘေးတင်ပရတနာကွန်ဆော့ကပြောပါတယ်။ထိုင်းနိုင်ငံဒေသအများအပြားအထူးသဖြင့်အရှေ့မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာရေဘေးတင်တာဖြစ်ပါတယ်ထိုင်းနိုင်ငံမှာမိုးရွာသည်ရေကြီးချိန်တာချင်းမြေကန်ကခောက်ဆွဲဆိုင်ရေမြုပ်နေပေမဲ့အော်တိုဘာလ15ရက်နေ့ကတော့ဖောက်တယ်တွေလည်းရေထဲမှာထိုင်စားနေကြတာတွေ့ရပါတယ်နခွန်ပထုံပြည်နယ်ကဒီပကြစ်ကြက်ခောက်ဆွဲဆိုင်လေးကအဝေးပြေးလက်မှဂုံးကြော်တရအောင်မှာတည်ရှိတာဖြစ်ပြီးတော့ဖွင့်လာတာကတော့နှစ်30ရှိပါပြီ။ငါးတွေကိုအစာအမြဲကျွေးလို့ငါးတွေလဲလာတာကြောင့်ငါးတွေကူးနေတဲ့ရေထဲခြေထောက်ချထိုင်နေတဲ့သူတွေအကျိုက်ဖြစ်ပါလေ။ထိုင်းနိုင်ငံကိုစက်တင်ဘာလဝင်ရောက်တိုက်ခိုက်သွားတဲ့နိုဘူးမုန်တိုင်းရဲ့နိုင်ငံအရှေ့မြောက်ပြည်နယ်တွေကဆယ်တွေဖောက်ချတာရဲ့ကြောင့်မြစ်တွေလည်းရေရှမ်းကုန်ရပါတယ်။အော်တိုဘာလတတိယဘက်မှာတော့ထိုင်းနိုင်ငံမှာနိုင်ငံရဲ့40ရာခိုင်နှုန်းနီးပါးရေဘေးတင်နေပြီးတော့မိုးထက်များနိုင်တာကြောင့်ရုတ်တရက်ရေကြီးရေရှမ်းမှုတွေဖြစ်မယ်လို့တာဝန်ရှိသူတွေသတိပေးချက်ထုတ်ပြန်ရပါတယ်။ထိုင်းနိုင်ငံကပြည်နယ်89ခုထဲက59ခုမှာအင်ဂျီပေါင်း4သိန်းခွဲရေဘေးတင်တာဖြစ်ပြီးတော့ထိုင်းရေဘေးကူညီရေးနဲ့အစာရိတ်ခါထောက်ပံ့ရေးသုံးဆွဲဖို့အတွက်အစိုးရကဒေါ်လာတန်600ကျော်ချပေးထားပါတယ်။ရေဘေးနဲ့မကြခဏကြုံရတတ်တဲ့ဖိလစ်ပိုင်နိုင်ငံမှာတော့ရေထဲကနေဖြတ်မောင်းဖို့အတွက်တာမန်မော်တော်ဆိုင်ကယ်ထက်3ဘီလောက်ပိုမြင့်တဲ့ခြေရန်ရှည်မော်တော်ဆိုင်ကယ်တီထွင်ထားပါတယ်။ဒီခြေရန်ရှည်ဆိုင်ကယ်နဲ့အငှားလိုက်ပြီးတော့က ခါလောက်ဒူးလောက်တက်နေတဲ့ရေကြီးမှုတွေကြောင့်မောက်ပေါ်ပေးနိုင်လို့ဟာဂွန်ဝိုင်းမြို့မှာရုံးတက်ကြောင်းတက်ဒေသခံတွေအားထားရတဲ့ဆက်သွယ်သွားလာရေးရင်တစ်ခုဖြစ်ပါတယ်
။ဘာဟာနာကပက်တူရှာကစီဝနာအောနာစာမင်းမတ်တရိုက်စိကဲလီ
ခြေရစီဆိုင်ကယ်တက်ဆီခီးစဉ်တစ်ခုကိုပေးဆို40အမေရိကန်ဒေါ်လာနဲ့ဆို68စင်ရပါတယ်လို့ဆိုင်ကယ်အငှားမောင်းသမားရာဆယ်လိုပတ်စ်ကပြောပါတယ်။ဒါဆိုရင်ဈေးကတာမန်ဆိုင်ကယ်တက္ကစီထက်တော့နည်းနည်းပိုကြီးတာပါ။အရင်နေ့ကျတော့လေရိုးရိုးဆိုင်ကယ်ကိုခြေတန်းရှည်ဆိုင်ကယ်ဖြစ်အောင်လို့တန်းချောင်းတွေတုံးပြီးတော့ပြင်ဆောက်ထားရတာဆိုတော့ပို့ပြီးတော့လေငွေကုန်ကြေးကျများထားလို့ပါ။ရေးတဲ့တဲ့ထက်မှမောင်းရလို့စားငယ်ရေးတိုက်စားတာနဲ့ဆိုတော့ပြုတ်ပြင်ရတဲ့ဈေးကြီးပြီးတော့မောင်းစားတဲ့သူတွေအတွက်အမျက်သိမ့်မကျန်ပါဘူး။အမိုက်ကိုစနစ်တကျမစွန့်ပစ်တာကြောင့်ဈေးကြီးရဲ့အခြေအနေကနှစ်ဆင်ပိုဆိုးလာတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရကတော့ဒီလိုရေကြီးတာတွေရော့သွားအောင်စီမံကိန်းချလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘရာဇီးလ်နိုင်ငံကအီဂွာဆူအေယာမရေတကွန်ကြီးကရှိနေကြရေပမာဌာထက်ဆယ်ဆများလာတယ်လို့ဒေတာရင်းမီဒီယာတွေမှာပြောနေတာပါ။ဘရာဇီးလ်နိုင်ငံပရာနာပြည်နယ်မှာမိုးတဲတဲထန်ထန်ရွာပြီးတော့ရေများနေတာပါ။အစပိုင်းကအီဂွာဆူမြစ်ရေခန့်တဲ့အထိမိုးမရွာပဲမိုးကောင်ခဲ့ပြီးတော့မှအခုလိုမျိုးအကြီးကျယ်ရေတက်တဲ့အထိမိုးရွာသွန်းခဲ့တာပါ။ဘရာဇီးလ်နိုင်ငံဘက်အချမ်းမှာဆိုရင်မြစ်ပေါ်ဖျက်ဆောက်ထားတဲ့လူလျှောက်တံတားကိုတစ်ပတ်လောက်ပိတ်ထားခဲ့ရပါတယ်။ဒီရေတကွမှာပုံမှန်တစ်စက္ကန့်ကိုရေလီတာ1000ခွဲစီးဆင်းတာကနေပြီးတော့အော်တိုဝါ73ရက်နေတိုင်းတာကြီးတာမှာတော့တစ်စက္ကန့်ကိုလီတာ16တန်တက်သွားပါတယ်။ရေရှမ်းပြီးတော့ရေကြီးမှာဆိုလို့ရေအားလျှက်စစ်ထုတ်ရေကာတာတွေကရေလဲပေါက်တွေကိုဖွင့်ချခဲ့ရပါတယ်။ဒီရေတကွန်ရဲ့အနီးတစ်ဝိုက်ကို UNESCO ရဲ့ကမ္ဘာ့အမွေနဲ့စီးရင်ထဲမှာ1986ခုနှစ်မှာတွင်လိုက်ပြီးတော့2012ခုနှစ်မှာတော့ကမ္ဘာ့အမွေနေရာတစ်ခုတည်းစီးရင်တွင်ခံရပါတယ
်။ Social Media တွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုစူးစီးပြီးတော့အမရေးသနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ကဘာတလောခီးသွားအစီအစဉ်မတိုင်ခင်မှာတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ပြပေးကြပါရစေ။ဒီသတင်းပတ်မှာတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာစစ်ဘေးဒုက္ခတွေ1.6တန်းတိုးလာတဲ့အကြောင်းကိုတင်ဆက်ပေးထားပါရစေ။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့အခုနှစ်အောက်တိုဘာလ19ရက်နေ့အထိပြည်တွင်းမှာအိုးအိမ်ဆုံခွာပြီးတော့ထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခတွေက1.6တန်းကျော်အထိတိုးလာခဲ့ပါတယ်။အချက်အလက်အသေးစိတ်ကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISB မြန်မာကဒီသတင်းပတ်ရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
ဆရာနာသိမှုအလွန်ခုနှစ်အောက်တိုဘာ19ရက်အထိပြည်တွင်းစစ်ပြေဒုက္ခတွေ1.6တန်းကျော်တိုးလာခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပြည်တွင်းပြည်ပစစ်ပြေဒုက္ခတွေပေါင်း 3.1 တန်းကျော်ရှိလာပါပြီ။အာနာသိမှုအလွန်အစ်စ်တိုးလာတဲ့ပြည်တွင်းစစ်ပြေဒုက္ခတွေအရေအတွက်ဟာစုစုပေါင်းပမာဏရဲ့52ရာခိုင်နှုန်းကျော်ဖြစ်လာပါတယ်။ခုနှစ်အတွင်းမှာလက်နက်ကင်ပဋိပက္ခတွေပိုများလာတာကြောင့်စစ်ပြေးဒုက္ခတွေအထက်တုံးလုံးမြင့်တက်နေပါတယ်။ခုနှစ်ဆယ်လတာနေပါကာလအတွင်းမှာပဲစစ်ပြေးဒုက္ခတွေတန်းကျော်အထိတိုးလာခဲ့တာပါ။ဒါဟာအထက်တိုးလာတဲ့စစ်ပြေးဒုက္ခတွေစုစုပေါင်းရဲ့66ရာခိုင်နှုန်းကျော်အထိရှိပါတယ်။ဇန်နဝါရီတလထဲမှာတည်းစစ်ပြေးဒုက္ခတွေ3,400ကျော်အထိတိုးခဲ့ပြီးဒါကအမြင့်ဆုံးဖြစ်ခဲ့ပါတယ်။တိတိုးလာတဲ့စစ်ပြေးဒုက္ခတွေ1.6တန်းကျော်ထဲမှာစကိုင်းတိုင်းအတွင်းကအများဆုံးဖြစ်ပါတယ်။အာနာသိမ့်မှုအလွန်အစ်တိုးလာတဲ့စစ်ပြေးဒုက္ခတွေပမာဏရဲ့47ရာခိုင်နှုန်းကစကိုင်းတိုင်းထဲမှာရှိနေပါတယ်။အရေးအတွက်အားဖြင့်6,800ကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးရှိတဲ့ဒေသကမကွေးတိုင်းဖြစ်ပြီးပြည်တွင်းစစ်ပြေးဒုက္ခတွေ2,400ကျော်ရှိပါတယ်။နိုင်ငံအနှံ့ကမြို့နယ်ပေါင်း96ခုမှာစစ်ပြေးဒုက္ခတွေ1.6တန်းကျော်တိုးပြီးရှိလာပါတယ်။ စကိုင်းတိုင်းအတွင်းမှာမြို့နယ်ပေါင်း34မြို့နယ်တွေကမြို့နယ်30မှာစစ်ပြေးဒုက္ခသည်တွေတိုးနေတာပါမြို့နယ်တစ်ခုချင်းစီနိုင်ရှင်တဲ့ကကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်ပြေးဒုက္ခသည်အများဆုံးရှိနေပါတယ်အရေးတွေအားဖြင့်အဲ့ဒီဒေသမှာစစ်ပြေးဒုက္ခသည်တသိန်း 26,000 ကျော်ရှိပါတယ်
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းစစ်ဘေးဒုက္ခသည်တိတက်သမ6တန်းအထိတိုးလာနေတဲ့အကြောင်းကိုမြင်ကွင်းကျဲမတ်စုအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဂျော်ဂျီယာနိုင်ငံကနတ်ဆိုင်လာတဲ့ဂျောက်ကဘာတစ်ခုပေါ်မှာဖျက်ပြီးတော့စောက်ထားတဲ့မှန်ကျိုးတရားတစ်ခုကတဲထိတ်ရင်ဖို့အတွေ့အကြုံရကျင်တဲ့သူတွေအတွက်သွားကျင်စရာနေရာတစ်ခုဖြစ်လာပါတယ်တဘာဝရှုခင်းအလှကိုမီတာ200အမြင့်ရှိတဲ့မှန်ကျိုးတရားပေါ်ကနေကြည့်ရတာအားမရဘူးဆိုရင်လေကျိုးတရားနဲ့အပြိုင်လေထဲမှာစပိန်စီးပြီးတော့ခန်းစားကြည့်နိုင်ပါတယ်ဘလောက်စိတ်လှုပ်ရှားစရာကောင်းတယ်လဲဆိုတာကိုတော့မတ်စုမြတ်မွန်နဲ့အတူဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
ဂျော်ဂျီယာနိုင်ငံတီပလီစီမြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့တက်ရှ်ဘာရှီကန်ညွန်ကျောက်ကဘာကြီးပေါ်မှာမီတာ240ရှည်လျားတဲ့ကျိုးတရားကြီးတစ်ခုကိုဖျက်ဆောက်ထားပါတယ်။ကျောက်ကဘာကြီးရဲ့အပေါ်မီတာ200အမြင့်မှာဆောက်ထားတဲ့တမနီကျိုးတရားကြီးရဲ့ခြေနင်းနေရာတချို့မှာခိုင်ခန့်တဲ့အမှန်တွေကိုတတ်ဆင်ထားတဲ့အတွက်တရားပေါ်လျှောက်သူတွေငုံကြည့်လိုက်ရင်အသေးအေးစရာဖြစ်နေပါတယ်။တရားကြီးရဲ့အောက်မှာစီးဆင်းနေတဲ့မြစ်ကိုမြင်ရတာကလည်းတမှုထူးခြားမှပါတယ်။စိန်လန်တပင်တွေရေတခွန်တွေလို့တဘာဝအလှတရားတွေပတ်လည်ဝိုင်းနေတဲ့နေရာမှာခင်မီကျိုးတရားကြီးပေါ်ကနေလမ်းဖြတ်လျှောက်ပြီးတော့တဘာဝကိုခန်းစားရတဲ့အတွေ့အကြုံကဘာတည်းမှမတူဘူးလို့အစ္စရေးနိုင်ငံကလာတဲ့ခီးသွွားဘလော့ဂါကပြောပြပါရယ
် I have to say it's one of the most amazing places I've ever seen in the world
ကမ္ဘာမှာမြင်ဘူးသမျှထဲမှာတော့တကယ်အံ့ဩစရာအကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့နေရာတွေအများကြီးကိုတွားဖို့ပါတယ်။ဒီတရားကြီးကတော့ Instagram မှာဓာတ်ပုံရိုက်တင်တာအများဆုံးနေရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။ Internet ပေါ်မှာ laptop ပြောကြမယ့်နေရာတစ်ခုဖြစ်မှာသိကြပါတယ်။သိကိုလှပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့ပထမဆုံးလာခဲ့နိုင်တာကိုလည်းဂုဏ်ယူပါတယ
်
နေဆိုင်နဲ့ကြောက်ကဘာကြီးပေါ်မှာဖျက်လျှောက်သွားနေရတဲ့ဆိုတဲ့အသည်က၆ချားစရာစိတ်လှုပ်ရှားစရာဖြစ်ပေမဲ့ဘေးပတ်ဝန်းကျင်ရှုခင်းအလှက၆စိတ်ကိုမေ့သွားစေတယ်လို့လည်းတချို့ကပြောပါတယ
် It's more exciting than a scary. It's very beautiful, very nice view on the canyons.
Yeah.
ကျွန်တော်ကတော့ကြောက်တာထက်စိတ်လှုပ်ရှားပါတယ်။ရှုခင်းကတိတ်တာရတော့လမ်းတစ်လျှောက်လုံးကတိတ်လှောက်ပါတယ်
နီကာကမကြောက်ဘူးလို့ပြောပေမဲ့သူ့ရဲ့တကယ်ချင်းလီဒန်နဲ့မက်တာတို့ကတော့ကြောက်လဲကြောက်ပျော်လဲပျော်စရာကောင်းတယ်လို့ပြောနေကြတာပါ။တမလီဂျိုဒရာကြီးရဲ့အလင်းမှာတော့အေးအေးဆေးဆေးနားနေပြီးတော့ရှူကင်းကိုခံစားနိုင်တဲ့စိန်တုံးပုံစံ view point နေရာလှူထားပေးပါတယ်
Мне очень нравится вид, который открывается этого моста. Но при этом на самом
деле, дорога не меняет чуген го тэй тбо жа баре. Аян сэй ча лонг жон дэ ло лэ кан за я баре. Дара чи я ра га лэ кан 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 си баре. Чуген га ро атэт шу таун ма лао баре. Лэт дан ди на кат тва чи ин ро пё жа ма ла со рэ со йин сэй нэ нэ фит баре. Ара га лвэ йин а лонг э э си си ба.
At the beginning I was a little scared, but after you walk on it it's like you feel very safe.
ဆောင်းရောင်းနေနေကြောက်စိတ်ရှိပါရဲ့နည်းနည်းရှောက်ကြည့်လိုက်တော့လုံးလုံးစိတ်ချရတယ်ဆိုရယ်စိတ်ဖြစ်သွားတယ်လေရှုခင်းကတိတ်တာရတော့လာရကြိုးနဲ့ပါတယ်လာလဲလာတင်ပါတယ
်အခုလိုမျိုးရင်တထိတ်ထိတ်နဲ့တံတားပေါ်ဖြတ်လျှောက်ရတာအားမရဘူးဆိုသူတွေအတွက်တံတားနဲ့အပြိုင်လေထဲမှာစပိန်စီးလို့လဲရပါသေးတယ်
It's amazing and crazy in the same time in the same time it's like
ဆဲလို့ရှာဖို့ကောင်းလို့တချိန်လေးမှာအံ့ဩဖို့လည်းကောင်းပါတယ်အသေးချာအခိုင်အခန့်လောက်ချာတော့ပြုတ်မကျနိုင်ပါဘူးစပိန်နေရတဲ့အရာတာကိုလည်းခံစားရတယ်နောက်ပြုတ်မကျအောင်ခြိထားတဲ့ကြိုးရှိတဲ့ဆူရာလည်းသိနေပါတယ်အောက်ကငူးကြည့်ရတဲ့အရာတာကတော့တကယ်ကိုထူတာပါတကယ်ကိုအမခံပါတခြားဘာပြောရမှန်းတော့မသိပါဘူး
အခုလိုတဲထိတ်ရင်ဖို့ဖြစ်စရာတရားကြီးကို2019ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့အခု2022ခုနှစ်ဇွန်လလယ်မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်အမေရိကန်ဒေါ်လာတန်40လောက်ကုန်ကြတဲ့ဆောက်လုပ်ရေးစရိတ်ကိုတော့
အစ္စရေးနိုင်ငံက Gasland ဆိုတဲ့ကုမ္ပဏီကရင်းနှီးမြှုပ်နှံထားပါတယ်
ဒီအမ်လမဇစီဘူနေဘစ်တီအဖရှိတာဂွေပါဒရွန်ကာဂွေခေါ်ချီယလေပီနက်စူနီကလူတကန်စခေါ်ဘူလီပရိုဂျက်တီအီဒီယာ
စင်ခေါမူရီရှိရဲ့ဒီပရိုဂျက်ကိုလုပ်ဖြစ်တာကကဘာမှာ2014ခုနှစ်လောက်ခရဲကကဘာဝပတ်ဝန်းကျင်ကိုအလေးထားတဲ့ခီးသွွားလုပ်ငန်းတွေကိုလူတွေစိတ်ဝင်စားလာကြတာရဲ့ဂျော်ဂျီယာမှာလည်းလူသူအယောက်နဲ့တဲ့ကဘာဝနေရာမျိုးသွားကျင်သူတွေ2019ခုနှစ်ခရဲကပုံများလာတာရဲ့အကြောင်းမှာကဘာဝအလှကိုအကောင်းဆုံးထိန်းသိမ်းထားတဲ့တစ်ချိန်ထဲမှာလာလေသူတွေကိုလည်းတကယ့်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံမျိုးရအောင်လုပ်ပေးနိုင်တယ်ဆိုတာအကောင်းဆုံးသက်သေပြနိုင်တဲ့ project ဖြစ်ပါတယ်။တဘာဝကိုမထိခိုက်ဘဲစိတ်ချလက်ချလာလေနိုင်တဲ့နေရာတစ်ခုဖြစ်ပါတယ်
။ Dash Bar ရှိကန်ညွန်ကျောက်ကဘာကြီးပေါ်မှာအခုလိုစိတ်ဝင်စားစိတ်လှုပ်ရှားစရာဂျိုးဒရာကြီးကိုဆောက်လုပ်ထားတဲ့အတွက်ဒီနေရာကိုနိုင်ငံတကာကကမ္ဘာလှည့်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်ထားပါတယ်။ဒီကျိုးတရာကြီးနဲ့မဝေးလာတဲ့နေရာမှာလဲစိန်ခန်ဟိုတယ်နဲ့အပန်းဖြေအိမ်တွေကိုစောက်လုပ်နေပါတယ
် This is one of the most spectacular resorts that we've ever built. I mean, as part of the Easter group with a great partnership of the
ကျွန်တော်တို့စောက်ခဲ့တဲ့များအပန်းဖြေနေရာတွေထဲမှာတကယ့်ကိုအထူးခြားဆုံးနေရာတစ်ခုဖြစ်ပါတယ်ဂျော်ဂျီယာလူမျိုးတွေ Israel လူမျိုးတွေနဲ့ပူးပေါင်းပြီးတော့ Easter group ရဲ့အပန်းဖြေနေရာတစ်ခုဖြစ်ပါတယ်ကမ္ဘာနေရာဆောင်ကလာကြမဲ့ကမ္ဘာလက်ခီးသွားတွေအတွက်ရည်ရွယ်စောက်လုပ်ထားတာဖြစ်ပါတယ်တဘာဝအလှနဲ့ဂျော်ဂျီယာလူမျိုးတွေရဲ့အလှတရားတွေကိုကမ္ဘာလှည့်ခီးတွေမြင်နိုင်တွေ့နိုင်ကြမှာဖြစ်ပါတယ်။လူတွေအများကြီးဒီကိုလာကြပြီးတော့ဒီအလှတရားတွေကိုခံစားကြမယ်လို့မျှော်လင့်ပါတယ်
။ဂျော်ဂျီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ဒီဒေသကိုကမ္ဘာလှည့်ခီးသွားတွေတိတ်မတိကြသေးတဲ့အတွက်အခုလိုထူးခြားတဲ့ဆွဲဆောင်မှုတွေကနေလူတွေပိုသိလာကြလာလည်ကြလိမ့်မယ်လို့သူတို့ကမျှော်လင့်နေကြပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲတာဝန်သိခီးသွွားရတာကိုအလေးထားသူတွေအတွက်ဒီနေရာဟာလာရောက်တဲ့နေရာလို့လည်းခီးသွွားလုပ်ငန်းတိုးတက်အောင်စူးစမ်းနေကြသူတွေကပြောပါတယ်။လေပေါ်မှာပြန်နေတယ်လို့ခန်းစားချက်မျိုးဖြစ်စေတဲ့ကြိုတရာကြီးကတော့တဲထိတ်ရင်ဖို့ခီးသွွားခြင်းသူတွေကိုဆွဲဆောင်ထားပုံရပါတယ်။ဒီတရာကြီးပေါ်ဖြတ်ချဖို့အတွက်လက်မှတ်တစ်စောင်ကို American $ လောက်နဲ့ညီများတဲ့ဂျော်ဂျီယာငွေ29 lari ပေးရမှာဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
ဂျော်ဂျီယာနိုင်ငံကအမှန်ကြိုးတရားအကြောင်းကိုမဆုမြင့်မုံကအတီးသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ပို့တဖို့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
ရှင်တိုင်းနယ်လက်နက်ကိုင်အဖွဲ့ KNA ရဲ့တမဟာကိုနယ်မြေဖားကန့်ဒေသမှာတင်းတင်းကနေနေညမြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အင်္ဂါနေ့ညနေပိုင်းအထိတေဆုံးသူ60ရှိပြီးထိခိုက်ဒဏ်ရာသူ55ရောက်ရှိတဲ့အကြောင်းနဲ့ပျောက်ဆုံးသူတွေလည်းကျန်နေသေးတဲ့အကြောင်းကချင်လူမျိုးရေး KNA ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဖူက VOA ကိုပြောပါရခင်ဗျာကချင်ပြည်နယ်ဖားကန့်ဒေသမှာအနည်းဆုံးလူ50တဲ့မနေ့တေဆုံးခဲ့အောင်စစ်တပ်ကလေကြောင်းကနေတင်းတင်းကနေနေကတိုက်ခတ်ခဲ့တာဟာလူသားမျိုးနွယ်အပေါ်ကျွလွန်တဲ့ရာဇဝမှုမြောက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးလွှဲတင်တယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးဖွဲ့ Human Rights Watch ကအင်္ဂါနေ့ကပြောလိုက်ပါတယ် Human Rights Watch ရဲ့သတင်းတီမန်နီမောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒါပြင်ကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့လည်းလက်ရှိတဲ့ပုံမလှုပ်ဆောင်ဖို့လိုအပ်တယ်လို့သူကပြောပါတယ်မြန်မာအတိုက်ခံတွေကိုအာဆီယံဘက်ကတရားဝင်အသိအမှတ်ပြုဆက်ဆံဖို့နဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကရပ်ဆိုင်းရေးကိစ္စတွေကိုဂျာတာပရိနဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်အထူးအစည်းအဝေးအတွင်းဆွေးနွေးနိုင်တဲ့အကြောင်းမြန်မာအရေးကျွမ်းကျင်သူထိုင်းတန်ရာရှိဟောင်းကော့ဆက်ချူတီကူကထိုင်းနိုင်ငံ PBS သတင်းဌာနကိုပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲအာဆီယံအနေနဲ့မြန်မာနိုင်ငံကအမျိုးမျိုးသောအကြက်တဲတွေကိုဖြေရှင်းဖို့အတွက်အလုံးမဖြစ်တဲ့ပုံသဘောတူညီချက်5ရပ်အစားတိကျခိုင်မာတဲ့လုပ်ငန်းအစီအစဉ်တရက်နဲ့အစားထိုးလှုပ်ဆောင်တဲ့ကြောင်းအာဆီယံကောင်းဆောင်နေထိုင်မနေ့အောက်တိုဘာလ24ရက်နေ့မှာအရက်ဖက်လူလူအဖွဲ့အစည်း459ဖွဲ့ကပြည်ပို့တဲ့ပူးတွက်စာထဲမှာတောင်းဆိုထားပါတယ်ခင်ဗျာ
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဝေါ်ကာနဲ့PJ Elliot တို့ဖြစ်ပါတယ်ရှင်ကျမကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ဆောင်မြန်းနားဆင်နိုင်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရန်ဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်Thank you.
This program has come to you from the Voice of America, Washington.